မင်္ဂလာညနေခင်းမှာသောတာရှင်များရှင်2019ခုနှစ်ဇန်နဝါရီလ9ရက်တင်းလာနေညနေခင်း VOA စီစဉ်နေကိုအမေရိကန်ပြည်သူမျိုးရဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတူမီတာ19.25လို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်ဇမဒီညနေခင်းရဲ့စီစဉ်နေကိုတာဝန်ရင်တိဆက်ပေးသွားမှာပါ
ကျမကတော့ဆုမျက်ပေါ်ပါရှင်။ရပ်ဆိုင်ထားတဲ့အမေရိကန်အစိုးရလုပ်ငန်းတွေပြန်စနိုင်အောင်လို့အရာကြီးအသုံးစရိတ်ဥပဒေကြမ်းကိုအတည်ပြုနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေစူးစမ်းနေကြပါရယ်။ကုန်သွယ်ရေးတင်းမာမှုတွေပြေလည်စေဖို့အတွက်အမေရိကန်နဲ့တရုတ်ကုန်သွယ်ရေးတာဝန်ရှိသူတွေဘေကျင်းမှာဆွေးနွေးနေကြပါရယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အချင်းညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ချန်ပီယံအတွင်းမှာတိုင်းဒါလက်နက်ကင်အဖွဲ့တွေချင်းချင်းကြားမှာစီရီတင်းမာနေရကြောင်းဒေသခံကြေးရွာသား2000လောက်ကစေဘေးတိမ်းရှောင်နေရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ဒီမိုင်းဘန်ဘန်ကြီးနယ်ဖက်ကနေပြည်ပြောင်းလာတဲ့ရှေ့ဆောင်တွေကျွန်တော်ဒီစဉ်ကအဲ့မဲ့တန်းကားနေစားပြီးမှအခုချိန်ပြီပေါ့နော်အယောက်900ဝန်းကျင်လောက်ရှိပါပြီနော်ယောက်ရှိလာတဲ့ဘောတိုင်းတိုင်းရောတို့အတတ်နိုင်ဆုံးစေဝါကူတာမှုတွေနေထိုင်စားထားမှုတွေကျွန်တော်တို့အတတ်နိုင်ဆုံးပြင
်ပြင်ပဆက်ဆက်ရေယုံတာဝန်ကဥညီရန်ကခုလိုပြောတာကိုမကြခင်မှာပြည်စုံနာစင်ကြဖို့ရှိပါတယ်ဒါပြင်ရခိုင်ပြည်နယ်အတွင်းဒေသခံတွေရဲ့လုံခြုံရေးကိုတာဝန်ယူနေတဲ့ရဲလုံခြုံရေးကိစ္စခန့်တွေကိုအလေးငိုက်ဝင်တိုက်ခံရတဲ့အပေါ်မှာတည်င်းရယူဖို့ရခိုင်ကိုရောက်နေတဲ့ကျမတို့ရဲ့ VV တည်င်းတောင်းနဲ့ဆက်သွယ်မေးမြန်းခန်းကိုလည်းနားဆင်ကြားဖို့ရှိပါတယ်။ဒီချန်ပီယံအတွင်းမှာတိုင်းဒါလက်နက်ကင်ဖွဲ့ကြစီးတင်းမှမို့နောက်မူဆဲတရုတ်နယ်စပ်ကကုံသွယ်လမ်းပိတ်လိုက်ကြကြောင့်ဘလို့ခက်ခဲတွေ့နေရလဲစာရတွေကိုဒီညနေမှာနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲအောင်တည်င်းတွေကိုမတ်ဆွေမြမွန်နဲ့ကိုရနိုင်တို့ကကြီးညာပေးသွားပါလိမ့်မယ်ရှင်။
အမေရိကန်မှာအစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်ထားတာဒီကနေ့တနင်္လာနေ့မှာ18ရက်ရှိသွားပါပြီ။သမ္မတဒေါ်နယ်ထရမ့်ကတော့အနောက်တောင်ပိုင်းနယ်စပ်ပါတိုင်းကာမဲ့အသုံးစရိတ်အတည်ပြုပေးဖို့လွှတ်တော်ကိုဆက်လက်တောင်းဆိုနေပါတယ်။ရထားရတဲ့အစိုးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်အောင်လို့ယာယီအသုံးစရိတ်ဥပဒေကြမ်းကိုမဲခွဲအတည်ပြုနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေပြင်ဆင်နေကြပါတယ်။နိုင်ငံတဲကိုတရားမဝင်နိုင်ငံပြောင်းလာသူတွေမဝင်နိုင်အောင်မက္ကဆီကိုနဲ့နယ်စပ်တခြားတိုင်းကာဖို့အသုံးစရိတ်ဒေါ်လာ5ဘီလီယံမပေးရင်ယာယီအသုံးစရိတ်ကိုလက်မှတ်ထိုးအတည်ပြုမှာမဟုတ်ဘူးလို့သမ္မတထရမ့်ကပြောထားပါတယ်။တိုင်းကာရဲ့ကိစ္စကအကုန်ကျများလွန်ပြီးတော့ထိရောက်မှာမဟုတ်ဘူးလို့ဒီမိုကရက်အမတ်တွေကပြောပြီးသမ္မတရဲ့တောင်းဆိုမှုကိုပယ်ချပါတယ်။အစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်ထားတဲ့အတွက်တိမ့်နဲ့ချီတဲ့ဝန်ထမ်းတွေလာစာမဲ့ခွင့်ယူထားရတယ်လို့မဖြစ်မနေအလုပ်လုပ်နေရတဲ့ဝန်ထမ်းတွေကလည်းဘယ်တော့လာစာရမယ်ဆိုတာမရေမယာဖြစ်နေတာပါ။သမ္မတကတော့မူရဆေးတွေအကျန်းဖက်သမားတွေရာဇဝတ်ဂိုင်းတွေနေဆက်ဖြတ်ပြီးဝင်မလာနိုင်အောင်လို့တရိန်ဆောက်ဖို့အတွက်ဝန်သားစွာနဲ့လာစာမယူခြင်းနဲ့ဝန်ထမ်းတွေအများကြီးရှိတယ်လို့သမ္မတထရမ့်ကတင်းကနေနေတော့သတင်းတောက်တွေကိုပြောကြပါတယ်။သူတောင်းနေတဲ့တိုင်းကာစရိတ်လွှတ်တော်ကအတိမပြုတ်ရင်တိုင်းဆောင်ထိုင်ဖို့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာဖို့အထီတော်စဉ်းစားနေတယ်လို့လည်းသမ္မတကပြောကြားခဲ့ပါတယ်
။သမ္မတထရမ့်အစိုးရကအမေရိကန်ရဲ့မဟာမိတ်ကတ်စတိုက်ခိုက်ရေးသမားတွေကိုတူရကီတပ်ဖွဲ့တွေကပြင်မှတ်ထားတိုက်ခိုက်တာတွေမလုပ်အောင်ချိုးပန်းတဲ့အနေနဲ့အမေရိကန်မျိုးသားလုံခြုံရေးချန်ပီယံဂျွန်ဘောလ်တန်ဟာတူရကီနိုင်ငံမှာဒီကနေ့ဆွေးနွေးမှာဖြစ်ပါတယ်။ IS တွေကိုတိုက်တဲ့နေရာမှာအကူအညီပေးနေတဲ့ကတ်စတိုက်ခိုက်ရေးသမားတွေကိုအကောက်အွယ်ပေးဖို့ကစီးရီးယားကနေအမေရိကန်တပ်ဖွဲ့ဝင်1000ပြန်ရုပ်သိမ်းဖို့အတွက်အခြေခံလိုအပ်ချက်တွေကတခုဖြစ်တယ်လို့မစ္စတာဘောလ်တန်ကပြောပြီးတရားချာမှာအခုလိုတူရကီနိုင်ငံကိုသွားရောက်တာဖြစ်ပါတယ်။ကျွန်တော်တို့တပ်တွေအနေနဲ့မဖြစ်အောင်တူရကီအနေနဲ့အနေဆုံးတော့အမေရိကန်နဲ့သဘောတူညီမှုမရပဲပူးပေါင်းဆောင်ရွက်မှုမရှိပဲစီးရီးယားတိုက်ခိုက်တာတွေလှုပ်ဆောင်လာမယ်လို့မထင်ပါဘူး။ဒါပြင်ကျွန်တော်တို့နဲ့အတူတိုက်နေတဲ့စီးရီးယားတိုက်ခံတပ်ဖွဲ့တွေအနေနဲ့မကြောက်စရာဘူးဆိုတော့သမရရဲ့တတ်မှတ်ချက်ကိုလည်းလှုပ်ဆောင်နိုင်လိမ့်မယ်လို့ထင်ကြောင်းမစ္စတာဘောလ်တန်ကပြောကြားသွားပါတယ်။တူရကီကတော့ YPG လို့ခေါ်တဲ့ Syria ကကတ်စတိုက်ခိုက်ရေးသမားတွေဟာတူရကီအရှေ့တောင်ပိုင်းမှာဆယ်စုနှစ်ပေါင်းများစွာသဘုံထနေတဲ့ကတ်အဖွဲ့ဖြစ်တဲ့ PKK ပါတီနဲ့ဆက်နွယ်မှုရှိတယ်လို့တူရကီဘက်ကတတ်မှတ်ထားတာဖြစ်ပါတယ်။ Syria ကနေအမေရိကန်တပ်တွေပြန်ရုပ်ဖို့အချိန်တတ်မှတ်ထားခြင်းမရှိပေမဲ့ချက်ချင်းတော့ပြန်ရုပ်သိမ်းသွားမှာမဟုတ်ဘူးလို့မစ္စတာဘောလ်တန်ကပြောကြားလိုက်ပါတယ်ခင်ဗျာ။
ကုန်သွယ်ကုန်အပြန်အလှန်ကောက်ခွဲရေးကိစ္စတင်းမာနေတဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားမှာပြည်လည်မှုရစေရေးအတွက်နှစ်နိုင်ငံကကုန်သွယ်ရေးဆရာကိုယ်စားလှယ်တွေဟာဘေကျင်းမြို့တော်မှာဒီကနေ့စတင်ဆွေးနွေးနေကြပါတယ်။နှစ်ရက်ကြာဆွေးနွေးပွဲကနေရလဒ်ကောင်းထွက်လာလိမ့်မယ်လို့နှစ်ဖက်လုံးကအကောင်းမြင်ပြောကြားကြပါတယ်။တရုတ်နဲ့သဘောတူညီချက်တစ်ခုရမယ်လို့ထင်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပြောကြားခဲ့တယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရလျူကန်ကလည်းအပြုသဘောဆောင်ပြီးတော့အလုပ်ဖြစ်တဲ့ဆွေးနွေးမှုတွေဖြစ်လိမ့်မယ်လို့ပြောကြားခဲ့ပါတယ်။ဒေါ်လာ150ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်တရုတ်သမ္မတထရမ့်ကပြီးခဲ့တဲ့နှစ်တုန်းက25ရာခိုင်နှုန်းသွင်းကုန်ကိုတိုးကောက်ပါတယ်။တရုတ်ဘက်ကလည်းတုံ့ပြန်တဲ့အနေနဲ့ဒေါ်လာ130ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်သွင်းကုန် ကောက်ခံပါတယ်။အခုလိုမျိုးကုန်သွယ်ရေးဆိုင်ရာတင်းမာမှုကိုညှိနှိုင်းဖြေရှင်းဖို့အတွက်ဇန်နဝါရီလ1ရက်နေ့ကနေပြီးတော့ရပ်ပေါင်း90ကြာသွင်းကုန်ကွန်တိုးမြင့်ကောက်ခံမှုတွေဆိုင်ထားဖို့အမေရိကန်သမ္မတထရမ့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့သဘောတူခဲ့ကြတာဖြစ်ပါတယ်။
ကမ္ဘာနိုင်ငံမှာဒလန်နဲ့အစိုးပိုင်းကအနာသိမ့်မှုဂျိုးပန်းခဲ့တဲ့စစ်တပ်အရာရှိတွေကတယောက်ကလွဲပြီးတော့ကျန်တဲ့သူတွေအလုံးကိုဖမ်းဆီးလိုက်ပြီးဖြစ်တယ်လို့ကမ္ဘာဆိုရပြောခွင့်ရကပြောကြားလိုက်ပါတယ်။စစ်အရာရှိ၄ယောက်ကိုဖမ်းဆီးလိုက်ပြီးတော့တယောက်ကတော့ထွက်ပြေးနေတယ်လို့ကမ္ဘာဆိုရပြောခွင့်ရဂိုင်ဘာထရန်မပန်ဂူကပြောပါတယ်။အဲဒီစစ်အရာရှိတွေဟာမြို့တော်လီဘယ်ဗဲလ်မှာရှိတဲ့ကမ္ဘာဆိုရပိုင်းရေဒီယိုတန်လွင်ယုံကိုတင်ယူခဲ့ကြပြီးတော့သူတို့အနေနဲ့မြို့သားပြန်လည်တည်ဆောက်ရေးကောင်စီကိုတီထောင်သွားကျင်တယ်ဆိုပြီးတော့ကြေညာခဲ့တာပါ။မော်ကိုနိုင်ငံကနိုင်ငံမှာဆေးရုံမော်ကိုနိုင်ငံကဆေးရုံမှာဆေးကုသမှုခံယူနေတဲ့သမ္မတအလီဘွန်ကိုမော်ကိုဆေးရုံကနေတဆင့်တိုင်းပြည်ကိုရေဒီယိုကနေမိန့်ခွန်းပြောကြားစဉ်အတွင်းမှာသမ္မတအနေနဲ့သူ့ရဲ့တာဝန်တွေကိုဆက်လက်ထမ်းဆောင်နိုင်ပါတော့မလားဆိုပြီးတော့သူတို့အနေနဲ့တန်ကြာပို့ပြီးတော့ရှိခဲ့တယ်လို့အာနာသိအဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ကယ်လီအွန်ဒိုအိုဘီအန်ကပြောပါတယ်။မကြသေးခင်ကလေဖြတ်ဝင်တာခံစားခဲ့ရပြီးတော့မော်ကိုမှာတော့ပြဆေးရုံကုသမှုခံယူနေတဲ့သမရဟာအခုခါမှာယောဂတတပျောက်ခင်းလာနေပြီးတော့မော်ရိုကိုနိုင်ငံမှာတော့ဆက်ပြီးတော့ရှိနေသေးတာဖြစ်ပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဖိုင်းတိုမီတာ16 kHz 1683ညဖိုင်းတိုမီတာ19 kHz 15565နဲ့ไซโดมีเตอร์25 kHz 11965ตัวนี้ก็ทุ่นเล่นปีนี้ไว้ครับ
နာနေညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ထိုင်းနိုင်ငံမှာခရီးတစ်ထောင်နားပြီးတော့ Australia နိုင်ငံကိုထွက်ပြေးခိုလှုံဖို့ကြိုးစားတဲ့ Saudi Arabia လူမျိုးအမျိုးသမီးငယ်ကိုအတင်းအကျပ် Saudi Arabia နိုင်ငံကိုပြန်ပို့မှာမဟုတ်ဘူးလို့ထိုင်းလူဝင်မှုကြီးကြပ်ရေးရပ်တက်ဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။အသက်18နှစ်အရွယ် Rahaf Mohammed Aquin ဆိုတဲ့အမျိုးသမီးငယ်ဟာမိသားစုနဲ့အတူအပန်းဖြေခရီးထွက်နေစဉ်ကူဝိတ်နိုင်ငံကနေပြီးတော့စနေနေ့ညတုန်းကဘန်ကောက်မြို့တူဝနာဘူမိလေးစိတ်ကိုရောက်လာတာဖြစ်ပါတယ်။လေးစိတ်ဟိုတယ်အခန်းထဲမှာအပြင်လူတွေမဝင်နိုင်အောင်အတားအဆီးတွေလုပ်ပြီးတော့ပုန်းခိုနေတဲ့အဲ့ဒီမိန်းကလေးကသူ့ကိုကုလသမဂ္ဂတာဝန်ရှိသူတယောက်ယောက်နဲ့ပေးတွေ့ဖို့အတွက်တွေ့တဲ့လူမှုကွန်ရက်ကနေအချိန်ချင်းရုပ်သံတွေတင်ပြီးတော့တောင်းဆိုခဲ့တာပါ။ရာဟာမိုဟာမက်ကိုအကွင်းကိုကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ခွင့်ပေးမယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးရပ်တက်ဖွဲ့အကြီးအကဲဗိုလ်မှူးကြီးဆူရာချက်ဟက်ပရန်ကဒီကနေ့တင်းလာနေမှာပြောကြပါတယ်။အဲ့မိန်းကလေးကဒီသူ့ရဲ့မိသားစုဟာတင်းချက်လွန်ပြီးတော့ဇပင်ညှက်မိတဲ့အတွက်သူ6လကြာအခန်းထဲမှာပိတ်ထားခံခဲ့ရတဲ့အကြောင်းသူ့ကိုဆာဒီကိုပြန်ပို့မယ်ဆိုရင်ထောင်ကနေလွတ်တာနဲ့သူ့ကိုတတ်မှတရားရဂိုင်းနှုံးတေချာကြောင်း Twitter ပေါ်မှာပြောကြားခဲ့ပါတယ်။သူ့အနေနဲ့အသက်ရှင်နေထိုင်လိုတယ်လို့ပုံခုနေတဲ့ဘန်ကောက်လေးစိတ်ဟိုတယ်အခန်းထဲကနေလည်းပြောပါတယ်။သူ့စီမှာဒီခီးသွွာလာခွင့်အထောက်အထားစာရွက်စာတမ်းမရှိသလိုငွေကြေးလည်းမပါတဲ့အတွက်ထိုင်းအာဏာပိုင်တွေကထိုင်းနိုင်ငံထဲဝင်ခွင့်ငင်းဆန်ခဲ့ပါတယ်။မင်းကလေးကတော့သူ့ရဲ့ passport ကို Saudi Arabia နဲ့ Kuwait တာဝန်ရှိသူတွေကသူ့ထိုင်းကိုရောက်လာတဲ့အချိန်မှာတင်စီသွားတယ်လို့ပြောပါတယ
်။ Saudi Arabia နိုင်ငံမှာအမျိုးသားတွေအနေနဲ့သူတို့ရဲ့ဇနီးတွေကိုအတိမပေးဘဲကွာရှင်းပြတ်ဆက်လို့ရနိုင်တော့မှာမဟုတ်ပါဘူး။တရားရုံးတွေအနေနဲ့မနေ့တနင်္ဂနွေနေ့ကစတင်ပြီးတော့ဒီအိမ်တော်ကြီးကွာရှင်းပြတ်ဆက်တာနဲ့ပတ်သက်ပြီးတော့အမျိုးသမီးတွေကိုတယ်လီဖုန်းကနေတဆင့် text message စာတို့လေးတွေမဖြစ်မနေပေးပို့သွားမှာဖြစ်ပါတယ်။ဒီမိန်းက Saudi အမျိုးသားတွေအနေနဲ့သူတို့ရဲ့ဇနီးတွေကိုမယားစရိတ်ထောက်ပံ့ကြည့်လို့အမျိုးသမီးတွေရထင်းတဲ့အခွင့်အရေးကိုမပေးကြတာကြောင့်ဇနီးတွေကိုအတိမပေးဘဲအိမ်တော်ကြီးကွာရှင်းပြတ်ဆက်နေတာတွေကိုအဆုံးသတ်ဖို့ရည်ရွယ်တာဖြစ်ပါတယ်။အမျိုးသမီးတွေအနေနဲ့သူတို့ရဲ့အိမ်တော်ကြီးအခြေအနေနဲ့ပတ်သက်ပြီးတော့ပြောင်းလဲရှိရဆိုရင်သူတို့ကိုတယ်လီဖုန်းကနေတဆင့်စာတို့လေးတွေပို့ပြီးအကြောင်းကြားသွားမှာဖြစ်တယ်လို့တရားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။အဲ့ဒီကြေညာချက်ကိုတော့ Saudi အစိုးရပိုင်း Barrier သတင်း agency နဲ့တခြား Saudi သတင်းမီဒီယာတွေကထုတ်လွှင့်ခဲ့တာပါ။ Saudi နိုင်ငံမှာရှိတဲ့အမျိုးသမီးတွေအနေနဲ့သူတို့ရဲ့အိမ်တော်ကြီးကွာရှင်းပြတ်ဆဲကြောင်းနဲ့သက်ဆိုင်တဲ့စာရွက်စာတမ်းတွေကိုတရားရေးဝန်ကြီးဌာနအင်တာနက်စာမျက်နှာကနေတဆင့်ကြည့်နိုင်မှာဖြစ်တယ်လို့လည်းဒီကြေညာချက်ထဲမှာပြောထားပါတယ်။အရပ်နိုင်ငံအတော်များများမှာတော့အမျိုးသားတွေအနေနဲ့သူတို့ရဲ့ဇနီးတွေကိုကွာရှင်းခြင်းအတိမပေးဘဲဒီတိုင်းကွာရှင်းလိုက်လို့ရတယ်လို့ Equality Now လူခွင့်ရေးအဖွဲ့က Suad Abu Dea ကရိုက်တာသတင်းဌာနကိုပြောပါတယ်။ Saudi နိုင်ငံကအခုလိုလှုပ်လိုက်တဲ့အတွက်အမျိုးသမီးအနေနဲ့အနေဆုံးတော့သူတို့အိမ်တော်ရေးအခြေအနေနဲ့ပတ်သက်ပြီးတော့အဲ့ဒီအမျိုးသားနဲ့တရားဝင်ဆက်ပြီးတော့ပေါင်းသင်းနေထိုင်လားဒါမှမဟုတ်ကွာရှင်းလိုက်ပြီလားဆိုတာကိုသိနိုင်မှာဖြစ်ပြီးတော့ဒါဟာမှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်တယ်လို့လည်းသူကဆက်ပြီးတော့ပြောပါတယ်ခင်ဗျာ။
American ပြည်ထောင်စု Los Angeles မြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့ဒီ86ကြိမ်မြောက် Golden Globes ဆုပေးပွဲမှာအကောင်းဆုံး drama ရုပ်ရှင်ဇာတ်ကားဆုကို Bohemian Rhapsody ရုပ်ရှင်ကားကရရှိသွားပါတယ်1980ပြည့်နှစ်ပိုင်းတွေကစလို့ဒီကနေ့အထိနာမည်ကျော်နေတဲ့ Britain Rock Day Guitar အဖွဲ့ Queen အကြောင်းရိုက်ကူးထားတဲ့ရုပ်ရှင်ဖြစ်ပါတယ် Drama ရုပ်ရှင်ကားအတွက်အကောင်းဆုံးမင်းသားဆုကလည်း Queen Guitar အဖွဲ့ရဲ့ပင်နိုင်အဆိုတော် Freddie Mercury လို့တရုတ်ဆောင်ခဲ့တဲ့ Rami Malek ကရရှိသွားပါတယ်အကောင်းဆုံးမင်းသမီးဆုကတော့ The Wife ရုပ်ရှင်ကားမှတရုတ်ဆောင်တဲ့ Glenn Close ကရရှိပါတယ်မင်းသား Bradley Cooper နဲ့ဒီအဆိုတော် Lady Gaga တရုတ်ဆောင်တဲ့ A Star Is Born ရုပ်ရှင်ကအကောင်းဆုံးမင်းသားမင်းသမီးဒါရိုက်တာဇာကားဆုတွေရမယ်လို့ခန့်မှန်းချက်တွေထွက်ခဲ့ပေမဲ့မရခဲ့ပါဘူးဟာတာဒါမှမဟုတ်ဂီတအသားပေး Musical Film အတွက်အကောင်းဆုံးရုပ်ရှင်ဆုကိုတော့Green Brook ရုပ်ရှင်ကရရှိပါတဲ့အမေရိကန်မှာလူပြူလူမဲခွဲခြားတဲ့1960ပြည့်နှစ်ပိုင်းကအခြေအနေကိုကြော်ရွတ်ခံပြီးတော့တောင်ပိုင်းမြို့တွေကိုလှည့်လည်ဖျော်ဖြေတဲ့ African American ဆန္ဒရဆရာနဲ့သူ့ရဲ့လူပြူရင်မောင်းတို့အကြောင်းရိုက်ကူးထားတဲ့ရုပ်ရှင်ဖြစ်ပါတယ်။အာရှတရုတ်ဆောင်တွေအဓိကတရုတ်ဆောင်ကြတဲ့ Crazy Rich Asians ရုပ်ရှင်ကဒီကဏ္ဍမှာစကားတင်ရွေးခံခဲ့ရပေမဲ့ဆုမရခဲ့ပါဘူး။ Golden Globes အဓိကဇာတ်ကောင်မင်းသမီးဆုတွေအတွက်စကားတင်ရွေးခံရသူတွေထဲမှာဒီ Crazy Rich Asian ရုပ်ရှင်တွေကမင်းသမီး Constance Wu ပါဝင်ခဲ့ပြီးတော့ဒါဟာ44နှစ်အတွင်းမှာပထမဆုံးအာရှအမျိုးသမီးတစ်ယောက်စကားတင်ရွေးခံရတာလည်းဖြစ်ပါတယ်။2019ခုနှစ် Golden Globes မှာအကောင်းဆုံးဒါရိုက်တာဆုကိုတော့ Roma ရုပ်ရှင်ကိုရိုက်ကူးတဲ့ Alfonso Cuarón ကရရှိသွားပါတယ်။ Hollywood ရုပ်ရှင်လောကမှာလူပြူတွေသာလှောင်းမိုးနေတာမဟုတ်ပဲလူမျိုးအသားအရောင်မျိုးစုံပို့ပြီးတော့နေရာရလာဖို့နဲ့တရုတ်ဆောင်အမျိုးသမီးတွေကလည်းတရုတ်ဆောင်အမျိုးသားတွေဒန်းတူပို့ပြီးတော့အသွေးအမှတ်ပြုခံရရေးအတွက်ဆုရရှိသူတချို့ကဒီဆုလက်ခံမိန့်ခွန်းမှာထည့်သွင်းပြောကြားတိုက်တွန်းသွားကြပါတယ်။
အရစောပေါင်းများပြည်တော်စုရေးနိုင်ငံမှာချင်းပါနေတဲ့အာရှဖလာဘောလုံးပွဲမှာတော့လက်ရှိချန်ပီယံအอสတြေးလျတင်းဟာအပွင့်ပွဲစဉ်မှာရှုံးနေသွားပါတယ်။ဒီနေ့ကနေနေ့ကကစားတဲ့အอสတြေးလျနဲ့ဂျော်ဒန်ပွဲစဉ်မှာဂျော်ဒန်တင်းကအอสတြေးလျကိုမမျှော်လင့်မဲနဲ့တကူကုန်းမရှိနဲ့နိုင်သွားတာပါ။အอสတြေးလျတင်းကပွဲစဉ်တစ်လျှောက်မှာဘောလုံးပိုင်ဆိုင်မှုအသာနဲ့ဂျော်ဒန်တင်းကိုဖိကစားခဲ့ပေမဲ့လည်းဂိုးမသွင်းနိုင်တာကြောင့်ပွဲဥဒ္ဒတ်မှာအရှုံးနဲ့ရင်ဆိုင်လိုက်ရပါတယ်။မနေ့ကကစားတဲ့ချန်တဲ့ပွဲစဉ်တွေမှာတော့အိန္ဒိယတင်းကအရှိတောင်အာရှကနာမည်ကြီးထိုင်းတင်းကို၄ဂိုးလိုနဲ့နိုင်သွားပါတယ်။ဆီးရီးယားနဲ့ပါလက်စတိုင်းနဲ့ပွဲမှာတော့နောက်ဖက်ဂုံးရှိတီကြာသွားပါတယ်ကျွန်တော်တို့အခုသတင်းကြေညာနေချိန်မှာတော့တရုတ်နဲ့ကာဂျစ္စတန်အသင်းတို့ကစားနေပြီးတော့တကိုးစီတီဖြစ်နေပါတယ်ပထမပိုင်းမှာကာဂျစ္စတန်အသင်းကဂိုးရင်သွင်းခဲ့ပြီးတော့ဒုတိယပိုင်းအစမှာပဲတရုတ်အသင်းကခြေပါကိုပြန်ရခဲ့တာပါဒီကနေ့ချန်တဲ့ပွဲစဉ်တွေဖြစ်နေတောင်ကိုရီးယားနဲ့ဖိလစ်ပိုင်အီရန်နဲ့ယေမန်တို့ကစားကြဖို့ရှိနေပါတယ်ခင်ဗျာ
မဆူမြမနဲ့ကိုရနိုင်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်လုံခြုံရေးကိစ္စကတက်ခိုက်ခရမ်းမှုနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းချက်ကိုတင်ဆက်ပေးချင်ပါတယ်ရခိုင်ပြည်နယ်တွင်ဒေသခံတွေရဲ့လုံခြုံရေးကိုတာဝန်ယူနေတဲ့ရဲလုံခြုံရေးကိစ္စကတွေကိုအလင်းငိုင်ဝင်တိုက်တာတွေကတော့နောက်ကျိုးကိုဓာတ်နဲ့ထိုးတဲ့လုပ်ရအဖြစ်ပြောဆိုခဲ့ပြီးတော့ဒီဖြစ်နဲ့ပတ်သက်ပြီးတော့နောက်ထပ်ဓာတ်မျိုးမကြုံရအောင်လှုပ်တင်လှုပ်ထိုက်တာတွေကိုလှုပ်တော့မှဖြစ်တယ်ဆိုပြီးတော့ရဲချုပ်ကပြောဆိုသွားပါတယ်လူလေရင်းတွေကတိုက်ခိုက်ခံခဲ့ရတဲ့ရဲကင်းစခန်း၄ခုတည်းကနှစ်ခုကိုရခိုင်ကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံယုံဒုဝန်ကြီးနဲ့အတူတရင်သမားတွေကိုယ်ရန်တွားရောက်လေ့လာခွင့်ရခဲ့ပါတယ်။ဒီကနေ့ခီးစဉ်နဲ့ပတ်သက်ပြီးတော့ရခိုင်ကိုရောက်ရှိနေတဲ့ကျမတို့ VOA ဝိုင်းတော်သားကိုကျော်သိန်းကိုမဆုမွန်ကဆက်သွယ်မေးမြန်းတဲ့အခါမှာတော့သူကခုလိုစပြီးတော့ရှင်းပြပါတယ်။
ဟုတ်ကဲ့ပါကျွန်တော်တို့ဒီကနေ့မှာတော့ဒီနှစ်ပိုင်းကလေးကစစ်တွေကနေထွက်ပြီးတော့ပထမဦးဆုံးကျွန်တော်တို့ဒီမောင်းတော်ဆေးယုံမှာတက်ရောက်ပြီးတော့စစ်ကူတော်မှုခံယူနေတဲ့တန်ရာရရတဖို့ဝင်6ဦးကိုနိုင်ငံတော်အတိုင်ပင်ခံယုံဝင်ကြီးဌာနဒုတိယဝန်ကြီးနဲ့ရဲကျူတူကတွားရောက်ကြည့်ရှုပြီးတော့အပြေစကားပြောအခုကြီးပေးပေါ်လေအရေးကိုအရင်ဆုံးကျွန်တော်တို့ရောက်ပါတယ်အရေးကနေပြီးတော့မောင်းနှောင်းခံဦးချိုရည်မှုယုံမှာတာဝန်ရှိတဲ့လူတွေကသူတို့ရဲတပ်ဖွဲ့ဝင်တွေအတွက်အခုကြီးထောက်ပံ့နေပေးတဲ့ကိစ္စနဲ့နောက်ဒီအမှတ်၁နေသားဆောင်ရဲကုတ်ကဲမှုအဖွဲ့မှုယုံအဖွဲ့မှုရဲမှုချုပ်မြင့်တူကကျွန်တော်တို့မီဒီယာအဖွဲ့ကိုကျစ်စင်နဲ့ပတ်သက်လို့ရှင်းလင်းပြောဆိုတာအမေရိကန်ဖွဲ့ပြီးကျနာတချို့ကိုမိမျက်နှာကိုဖြည့်ဆူတာတွေလုပ်ပေးပါတယ်။အဲဒီကနေပြီးတော့ကျွန်တော်တို့တပ်မတော်ရဟယင်ပြည်နယ်ဒီတိုက်ခိုက်ခံရတဲ့စခန်း၄ခုအဲဒီစခန်း၄ခုတည်းကကတိလာဆိုတဲ့စခန်းနဲ့ဂုတ်ပီဆိုတဲ့စခန်းတွေကိုကျွန်တော်တို့လိုက်ပို့ပါတယ်။အဲဒီစခန်းတွေကိုကျွန်တော်တို့လည်းလည်းကြည့်ရှုပြီးတော့စခန်းတော်ဝင်ကနေနဲ့လည်းကျွန်တော်တို့စကားပြောခွင့်ရခဲ့ပါတယ်။အဲဒီကအပြန်မှာတော့ကျွန်တော်တို့မူကြီးတောင်မှာဒီဒူဒီတော်နေကြဆောင်ရစ်တပ်ဖွဲ့ခမရဲမှာပေါ့တိုက်ခိုက်မှုဖြစ်စဉ်အတွင်းမှာကြောက်ဆုံးတရားရသွားတဲ့မိသားစုဝင်တွေကိုတပ်ငံယုံဝင်ကြီးဌာနဒုတိယဝန်ကြီးနဲ့ရဲချုပ်တို့ကအပိစကားပြောဆိုတဲ့အစီအစဉ်ကိုကျွန်တော်တို့တွားရောက်ဒီရှုပြင်းယူခွင့်ပြပါရခင်ဗျ
အရှင်းလင်းပြတာတဲ့အထက်မှာပေါ့နော်ရဲမှုချုပ်မြင့်တိုးပြောတဲ့အထက်မှာပေါ့ ဘာများအရေးကြီးတဲ့အချက်တွေကိုရှင်းလင်းပြောကြတာကိုသိကြရပါလဲရှင်
။အဓိကလို့ပြောရမယ့်အချက်တွေကတော့ဒီရဲကင်းစခန်းတွေကြီးအကြံဖက်အဖွဲ့လို့သတ်မှတ်ထားတဲ့အာစာအဖွဲ့ရဲ့ရန်ကနေပြီးတော့ဒေသခံတွေကိုဒေသခံတခိုင်မျိုးတွေကိုအကာအကွယ်ပေးဖို့အတွက်ဒီရဲကင်းစခန်းတွေမှာရတဖို့ဝင်နေတာဝန်ထမ်းဆောင်နေတာဖြစ်တယ်။အဲ့ဒါကိုဒီတခိုင်မျိုးစုလက်နက်ကိုင်ဖော်ရဖို့ဖြစ်တဲ့ EE gun နေပြီးတော့ဒီရဲကင်းစခန်းတွေကိုဝင်တိုက်တာဟာဟလာနောက်ကျောကိုဓာတ်နဲ့ထိုးရဆိုတဲ့စကားပါ။ဒီကလေးရဲ့ဒီကလည်းပဲဒီစကားကိုပဲတောင်းရှိရလူပြောထားတာရှိပါတယ်။သူတို့လူမျိုးကိုအကာအကွယ်ပေးနေတဲ့တပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တဲ့အတွက်ဒါကိုနောက်ကျောဓာတ်နဲ့ထိုးရဆိုတဲ့စကားကိုတုံးပြီးတော့ဖော်ပြပြောဆိုတာဖြစ်ပါတယ်
။ဟုတ်ကဲ့ပါရှင်။အဲ့တော့ဒီပြီးခဲ့တဲ့ဇန်နဝါရီလ4ရက်နေ့ကအတိုက်ခိုက်ခံရတဲ့စခန်း၄ခုတည်းကနှစ်ခုကိုကိုကျော်ကျော်သိန်းတို့ကကိုတိုင်းသွားပြီးတော့လေးလာခွင့်ရခဲ့တယ်ဆိုတော့အဲ့ဒီအတိုက်ခံခဲ့ရတဲ့စခန်းနှစ်ခုထဲမှာတွေ့ခဲ့ရတာကြားခဲ့ရတာမြင်ခဲ့ရတာတွေလည်းပြန်ပြီးပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါကျွန်တော်တို့ပထမဦးဆုံးပတိလစခန်းကိုရောက်ပါတယ်။အရင်ကနေမှတဆင်ဂုတ်ပီစခန်းကိုရောက်ပါတယ်။အဲ့ဒီစခန်းနှစ်ခုလုံးမှာဒီလက်နဲ့ကြီးနဲ့အပြစ်ခံထားရတာတွေဒါကလက်နဲ့ငယ်နဲ့ထိမှန်ထားတာတွေအဲ့ဒါတွေကိုကျွန်တော်တို့မြင်ပြရပါတယ်။ဒီတဲ့အခါကျတော့ဒီအေးအဖွဲနေရာနေပြီးတော့တက်လာတယ်ဗေလန်းကြောင့်မှတက်လာတယ်ဒီနေရာကနေအနာနေရာယူပြီးတော့ပြစ်ခတ်တယ်စတရားပြင်အဲ့ဒီမြေပြင်အချင်းချင်းတွေကိုလည်းပဲကျွန်တော်တို့မျက်စိထဲမှာပုံပေါ်လာအောင်မျိုးကိုမြန်ဝင်ရခဲ့ပါတယ်ခုနောက်တော့ငါရမှုတို့မြင်သူပြောတဲ့စကားလိုပါပဲသူတို့မျိုးကိုကတော့ပြေးနေတဲ့တပ်ဖွဲ့ဝင်တွေကိုတိုက်ခတ်တာဖြစ်တဲ့အတွက်အဲ့ဒီစခန်းတွေမှာရှိတဲ့စခန်းတော်ဝန်ထမ်းတွေကလည်းပဲဒါဟာနောက်ကျောထားနေထူရဲ့လို့ရခြေသူတို့ယူဆသတ်မှတ်ပြီးတော့ပြောပါတယ်ကျွန်တော်တို့စခန်းထဲမှာတော်ဝင်ကြနေတဲ့တခြားတပ်ဖွဲ့ဝင်တချို့ကလည်းမြန်မာနိုင်ငံအခါမှာအဲ့ဒီတပ်ဖွဲ့ဝင်တချို့ကလည်းအဲ့ဒီအယူအဆသဘောထားအတိုင်းပဲပြောကြတာတွေရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အဲ့တော့ကိုကျော်ကျော်သိန်းတို့ကအခုဒီရခိုင်ပြည်နယ်ခီးစဉ်ကနိုင်ငံတော်တိုင်ပင်ခံရုံးကဒုတိယဝန်ကြီးကိုယ်တိုင်လိုက်ပြီးတော့မှလေ့လာတယ်ဒီဖြစ်တဲ့နေရာတွေလည်းသွားတယ်ဆိုတော့အဲ့ဒီပုံမှာဒီဒုဝန်ကြီးဘက်ကပေါ့နော်ဒါနဲ့ပတ်သက်ပြီးဘာများပြောဆိုတာမျိုးရောရှိပါလဲရှင
်ဟုတ်ကဲ့ပါဒုဝန်ကြီးကဒီကျွန်တော်တို့ဘူဒီတောင်မှာကျဆုံးတန်ရာရတော့တဲ့ဖုတ်ဝင်နေပြီးတောက်စုနေပြစ်ဆုံးပြီးတော့အပိစကားပြောကြတာမှာတော့သူကဒီစကမ်းတွေကိုဒီလုံုံကြီးပို့ပြီးတော့ခိုင်ခန့်အောင်လုပ်သွားဖို့ဆိုပြီးတော့ပြောတာရှိပါတယ်။ပြီးတဲ့အခါမှာလည်းပဲကျဆုံးတန်ရာသူတွေရဲ့မိသားစုဝင်တွေကိုသူအပိစကားပြောပြီးတော့အခုကြီးပြီးသွားမယ်။အားငယ်ကြဖို့ဆိုတဲ့စကားမျိုးသူဝင်ကြီးကပြောပါတယ်မဆုံးဘူး။တတိခန္ဓာမှာပါပဲဒီရဲကျုပ်ကလည်းပဲဒီပြည်နယ်ပတ်သက်ပြီးတော့သူတို့အနေနဲ့ဒီအတိုင်းထိုင်ကြည့်နေမှာမဟုတ်ဘူး။နောက်ထပ်ဒါမျိုးထပ်ဖြစ်အောင်လည်းလုပ်သွားမယ်ပြင်ဆင်သွားမယ်လုပ်တဲ့လုပ်ထိုက်တာကိုလုပ်သွားမယ်ဆိုပြီးတော့ရဲချုပ်ကပြောတော့ပါတယ်မဆုမူ
ရခိုင်ကိုရောင်းနေကျမတို့ရဲ့ VOA 1.0 data ကိုကြိုသိမ်းကိုဆက်သွယ်မိမြန်ထားဖြစ်ပါတယ်ဒေါက်တာရှင်များရှင်ခုတစ်ခါမှာတော့အင်္ဂါနေ့ညဒိုင်းလေးလိုက်စီမှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်အောင်ပ
ပြောရှိမှာခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မြို့နယ်ထဲမှာရှိတဲ့ရဲကင်းစခန်း၄ခုကိုအေးရခိုင်လက်နက်ကိုင်ဖွဲ့တခုကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်23ဦးသေဆုံးခဲ့ပြီးတော့ဒဏ်ရာမှုရှိခဲ့ပါတယ်။ပရိပခရီနဲ့တင်းမာနေတဲ့ရခိုင်ပြည်နယ်နောက်နိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်ပြည်နယ်မှာအခုလိုမျိုးဖြစ်ရကြောင်းမလို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနိုင်ငံရေးလုပ်ငန်းတွေပေါ်မှာဘလောက်ထိရိုက်ခတ်လာနိုင်ပါသလဲ။တရားမှုတွေဘလောက်ထိရှိနိုင်ပါသလဲ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးတော့ဖို့ရှိပါတယ်။VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပို့ထားမယ်ဆိုလို့ရှိရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့အယူဆကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီတူတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0932328555၄ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ VOA ဒဲလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
သတ္တရှိရင်ဒီနဲ့အင်္ဂါနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမိမြန်လာကြပုဂ္ဂိုလ်ရဲ့ထပ်မံဖိတ်ခေါ်ပါရစေ။ခုတစ်ခါမှာတော့ရှမ်းပြည်မှာတိုင်းဒေသနဲ့ကိုင်းချင်းချင်းတိုက်စစ်ရေးတင်းမာနေမှုအကြောင်းနဲ့ပတ်သက်ပြီးတော့တင်ဆက်ပေးချင်ပါသေးတယ်။ရှမ်းပြည်နယ်အတွင်းမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေချင်းချင်းကြားမှာစစ်ရေးတင်းမာနေမှုတွေကြောင့်ဒေသခံကြေးရွာသား2000လောက်ကစီးပွားတိမ်းရှောင်နေရပါသေးတယ်။ပအိုးလက်နက်ကိုင်အဖွဲ့ PNL နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲတွေကြောင့်မိုင်းပန်ဒေတာခန500လောက်က UWSC ဝါတက်ဖွဲ့နေမြေထဲမှာတင်းရှောင်နေရတယ်လို့ရှမ်းတက်ဖွဲ့ချင်းချင်းကြားတိုက်ပွဲတွေကြောင့်လည်းဒီဘောမြို့နယ်ထဲမှာစီပီးရှောင်ထောင်ထဲချီပြီးတော့တောင်းတနေစေဖြစ်ပါတယ်။ပြည်စုံကတော့ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်မှာ PNL ပို့မြူရာလူမျိုးရေးဖွဲ့ချုပ်နဲ့ RCS တောင်ပိုင်းရှမ်းပြည်တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်တန်လွေမြို့ကိုဖျက်ပြီးနေရက်ကနေသိမ်းချောင်လာတဲ့ပို့ဒုက္ခသည်900ခန့်ကို UDSA ဝါသက်ဖွဲ့ကနေနေရာချထားပေးတယ်လို့မြန်မာဆက်ဆံရေးယုံတာဝန်ခံဦးညီရန်က VOA ကိုပြောပါတယ
်။ဒီမိုင်းပန်ပန်ပြီနယ်ဖက်ကနေပြည်ပြောင်းလာတဲ့ရှစ်ဆောင်တွေကျွန်တော်တို့ပြည်ပြောင်းလာတဲ့95နေစာပြီးမှအခုချိန်ထိပေါ့နော်။အယောက်900ဝန်းကျင်လောက်ရှိပါပြီနော်။ယောက်ရှိလာတဲ့ဘောတိုင်းတိုင်းကိုကျွန်တော်တို့အတတ်နိုင်ဆုံးစေဝါကူတာမှုတွေနေထိုင်စားထားမှုတွေကျွန်တော်တို့အတတ်နိုင်ဆုံးပြင်ဆင်ထားတာတွေရှိပါတယ်။ကျွန်တော်ဆက်တော့ဒီခိုင်လုံမြို့နယ်မှာပင်းစားကြီးရွာမှာကျွန်တော်တို့ဒီခိုင်ပို့ပြင်ဆင်ထားပါတယ်နော်။
မိုင်းပန်မြို့နယ်တွင်လောင်ချိုရွာ၊မိုက်ပုတ်ရွာ၊ပန်ပိရွာကကြေးရွာသားတွေဟာဒီဇင်ဘာလကွန်ပိုင်းလောက်မှာဖြစ်ပွားခဲ့တဲ့ပိုးလက်နက်ကန်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်လက်နက်ကန်နှစ်ဖွဲ့ကြားစီရေးပဋိပက္ခကြောင့်ဒီဇင်ဘာ25ရက်နေ့ကနေကနေ့ထိထွက်ပြေးလာနေတယ်လို့ဥညိရန်ကဆိုပါတယ်။တိုက်ပွဲတွေကြောင့်ပိုးရွာသားတွေနေရက်ကနေတင်းရှောင်နေရတဲ့ဖြစ်စဉ်ပေါ် BNL ပိုးမြူရာလူမျိုးရေးဖွဲ့ချုပ်ဗဟုလုံမှုဆောင်ကော်မတီဝင်ဘူမှုခွန်မင်းသိန်းကအခုလိုပြောပါတယ
်။ပဋိပက္ခရဲ့နောက်ဆက်တဲ့လို့လည်းပြောလို့ရအဓိကတော့ဆရာဆရာသားတွေကစိတ်ချတော့ပေါ့နော်စိတ်ချတော့ရွာသားတွေကလည်းဘယ်ဒီမှာမနေနိုင်တော့အမျိုးအစပြည့်ပေါ်လေးတွေဖြစ်တော့ပေါ့နော
်ပိုးရွာသားတွေနေရက်ကနေတင်းရှောင်နေရတာဟာ RCS ရဲ့ချင်းချမှုကြောင့်လို့ BNL ဆွဆွဲချက်ဟာမဟုတ်မှန်ကြောင်း RCS ပြောခွေရဘူမှုကြီးဆိုင်ဦးကပြင်းဆိုပါတယ်
ဘာသာလုံးမှာတော့နော်အတိအကျမှာပေါ့ဘိုးဘွားသားတွေတချို့ပေါ့နော်နောက်ပဲချက်ကိုပြီးစောင်းနေကြတယ်ပြောလို့ပြောတယ်။မှဆိုရင်ကျွန်တော်တို့ဒီကတက်တွေကနော်ဒီခေါ်တာတို့ပူတီတွေချင်းခောက်တာတို့ကမလို့ရဘူးမလို့
ရှမ်းပြည်နယ်မြောက်ပိုင်းဒီဘောမြို့နယ်တွင်တောင်ပိုင်းရှမ်းပြည်တပ်ဖွဲ့ RCSSSC နဲ့မြောက်ပိုင်းရှမ်းပြည်တပ်ဖွဲ့ SSPPSSC တို့ကြားမနေ့ကညနေပိုင်းမှာတိုက်ပွဲဖြစ်ပွားနေခဲ့တယ်လို့ဒေသခံသူကအခုလိုပြောပါတယ
်။တိုက်ပွဲဖြစ်တာနောင်ကောကြီးအနောက်မှာဗျ။ဒီဘောမြို့နယ်ဆဲတာဗျ။မင်းကတော့ခံကြတာပြပါရဲ့ RCSSSC နဲ့ SSPP ကြလာတော့ဘာမှမဖြစ်ပါဘူးဗျ။သူတို့တော့ဖြစ်မှာဖြစ်လို့ဗျ။
RCSF ဘက်ကတော့တိုက်ပွဲဖြစ်ပွားကြောင်းအတိမပြုတ်နိုင်သေးပေမဲ့အဲ့ဒီဒေတာဘက်မှာရှမ်းတပ်ဖွဲ့နှစ်ဖွဲ့လှုပ်ရှားနေတာကိုတော့အတိပြုတ်ပြောဆိုပါရစေ။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်တွင်ရှမ်းလက်နက်ကန်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲကြောင်းစစ်ရှောင်1400ကျော်ရောက်ရှိနေတယ်လို့တီဘောမြို့နယ်နယ်စည်းမခြားကူညီပေးရေးဖွဲ့တာဝန်ခံကူမျိုးကပြောပါရစေ။
စစ်ရှောင်လာတဲ့ဒီဖုံးကြောင်းတွေပါဒီမှာတော့အားလုံးပေါင်းလူဦးရေ1480ရှိတယ်။ဒါတွေကများတယ်ဆိုတာကကျွန်တော်တို့တွန်ကျိုင်းနာအဲကုန်းစော့ပါနော်။ဘူနာရွာတာလုံးရွာပေါ့နော်ကျွန်တော်နတ်မော်လုံးကုန်းဆုံရွာအဲရွာတွေကနေကြောမှဆက်လာကြတာလေ
စစ်ဆောင်ရွာသားတွေဟာဒီဘောမြို့ဖုန်ကြီးချောင်းဆိုင်ကူးခုမှာခိုးလုံနေကြတာဖြစ်ပြီးနေရရင်းကိုမပြတ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ဒီဇင်ဘာ22ရက်နေ့ကနေ25ရက်နေ့ထိဒီဘောမြို့နယ်တွင်ရှမ်းသက်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်ရွာပေါင်းဆယ်ရွာကလူဦးရေ1200ကျော်နေရဆုတ်ခွာနေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယူ UNOCHA ကနေသတင်းထုတ်ပြန်ထားပါတယ်ဒီဇင်ဘာလ31ရက်နေ့ကနေ2019နှစ်သက်ကူးနှစ်သိနံမလူမြို့နယ်တွင်တောင်ပိုင်းရှမ်းပြည်တပ်ဖွဲ့နှင့်တမ်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲကြောင့်မန်ဆန်ဖုန်ကြီးကျောင်းမှာစစ်ဘေးခိုလုံနေရတဲ့နာငူနာဟန်နောင်အော်ရွာကရွာသား400ကျော်ဟာဒေသတွင်းချင်းနေငြိမ်သက်လို့မနေ့ကနေရရင်းကိုပြန်တွားခဲ့ပြီလို့မန်ဆန်စစ်ရှောင်ကူညီရေးဖွဲ့ဝင်တွေကပြောပါတယ်။လက်ရှိရှမ်းပြည်နယ်တွင်းမှာမြမတပ်မတော်နဲ့တိုင်းဒေသနဲ့ကန်ဖွဲ့တွေကြားတိုက်ပွဲငြိမ်သက်နေပေမဲ့အဖွဲ့ချင်းချင်းကြားမှာနေမြေပိုင်ဆိုင်မှုပြဿနာကြောင့်စည်ရည်သိမ်းမှနေဆဲဖြစ်တယ်လို့ပြည်ပကဖြစ်ပေါ်ရသည်တာကကြေးရွာသားတွေကလည်းစစ်ဘေးရှောင်ဖြစ်နေရကနေသိမ်းရှောင်နေရဆဲဖြစ်ပါတယ်ခင်ဗျာ
။နိုင်ငံရင်တည်င်းပေးပို့ထားတာဖြစ်ပါတယ်။ခုဒီခါမှာတော့တရုတ်မြန်မာနယ်စပ်ကုန်းသွယ်ဂိတ်ပိတ်လိုက်ရတာကြောင့်မြန်မာဘက်ကဆုံးရှုံးမှုတွေရှိနေတဲ့တည်င်းကိုတင်ဆက်ပေးကြပါမယ်။မြန်မာတရုတ်နယ်စပ်မူဆယ်105မိုင်ကုန်းသွယ်ရေးဂိတ်ကိုလုံခြုံရေးကြောင်းဆိုပြီးတော့မြန်မာဘက်ချင်းပိတ်လိုက်တာကအခုဆိုရင်ဆက်နေရရှိသွားပြီဖြစ်တာကြောင့်ဒီမြန်မာဘက်ကနေပြီးတော့ဒေါ်လာတန်နဲ့ချီနှင်းနာဆုံးရှုံးမှုရှိနေတဲ့အကြောင်းမူဆယ်နမ်ခန်နယ်စပ်ကုန်းသွယ်ရေးကုန်းသွယ်များအတင်းတောင်းရှိသူကပြောပါတယ်။105မိုင်ကုန်းသွယ်ရေးဇုန်ထဲမှာရှိတဲ့ကျင်းစန်းကျောဂိတ်ကိုနှစ်ဖက်လိုတို့ပိတ်လိုက်ဖွင့်လိုက်မလုံးနိုင်အောင်ဒီနှစ်နိုင်ငံအစိုးရအကြားမှာကုန်သွယ်သဘောတူညီချက်အရတရားဝင်ကုန်သွယ်စခန်းတစ်ခုဖြစ်လာဖို့မြန်မာကုန်သွယ်ဘက်ကလှူလာနေကြတာပါဒီအတွက်လည်းအစိုးရချင်းညှိနှိုင်းမှုတွေရောရှိနေတယ်ဆိုပြီးတော့သိရပါတယ်ပြည်စုံကို VOA မြန်မာပိုင်းတင်ဆက်တော့ကိုစောထက်ကရန်ကုန်ကနေတင်ပြပို့ထားပါတယ်ရှင်
မြန်မာနိုင်ငံရဲ့အဓိကကုန်သွယ်ဂိတ်ဖြစ်တဲ့တရုတ်မြန်မာနယ်စပ်မူဆယ်105မိုင်ကျင်းစန်းကျောဂိတ်ကိုလုံခြုံရေးကိစ္စကြောင့်ဆိုပြီးမြန်မာဘက်ခြမ်းကစစ်ဘက်တောင်းရှိသူတွေပိတ်လိုက်တာဒီနေ့ဆိုရင်12ရက်ရှိသွားပါပြီ။ကျင်းစန်းကျောဂိတ်ကိုစပြီးပိတ်တဲ့အချိန်ကစပြီးဒီနေ့အထိတွတ်မှဆိုရင်ကုန်သွယ်တွေရဲ့ဆုံးရှုံးမှုတန်ဖိုးဟာခန့်မှန်းခြေဒေါ်လာတန်းချီရှိနိုင်ပြီးစိုက်ပျိုးရေးထွက်ကုန်တွေဖြစ်နေတဲ့အတွက်ကျင်းစန်းကျောဂိတ်ကိုယာယီပြန်ဖွင့်ပေးပြီးနှစ်နိုင်ငံအစိုးရကြားသဘောတူညီချက်နဲ့တရားဝင်စခန်းဖြစ်လာဖို့အများဆုံးအကောင်အထည်ဖော်သင့်တယ်လို့မူဆယ်သတိဝလံကုန်စီတိုင်းဒူးဥက္ကဋ္ဌဆိုင်းခင်မောင်ကပြောပါရယ်။
ခန့်မှန်းခြေဆုံးရှုံးမှု
ကားအစီအရေငားထောင်လောက်ကိုတစ်စီးကိုဟိုပါဆင်ငါတင်းတင်းနဲ့ဆယ်အနည်းဆုံးဆုံးမှုရှိတယ်။ကျန်စံကျော်ကိကိုပိတ်လိုက်တဲ့အချိန်ကစပြီးမူဆယ်နန်းခမ်းတောင်ရှိသူတွေကဝမ်းတိန်မြို့တောင်ရှိသူတွေနဲ့တွားတွေ့ပြီးဝမ်းတိန်ကိကတဆင်ကုန်ကားတွေလှည့်ပြီးတွားဖို့စီစဉ်ခဲ့ရပါ။ဒါပေမဲ့အဲ့ဒီဘက်မှာလည်းလမ်းတွေပြတ်နေသလိုတရုတ်ဘက်အချမ်းလုံခြုံရေးစစ်ဆေးရာတွေနှိမ့်ကွင် ကျွန်တော်တို့ရဲ့အထွတ်အထိပ်နှံ့နေပါနေဆက်ကုံတော်ကြီးမှာတေးဥပကလုံချုံရေးအကြောင်းပြပြီးကုံကားတစ်ခုချင်းစစ်ဆေးရာတွေတင်းတင်းကြပ်ကြပ်လုံနေတာကပြဿနာဖြစ်ရတဲ့အကြောင်းရင်းတွေလို့ကုံတော်တွေကမြင်ပါတယ်စီဝါရေးနဲ့ကုတန်ရောင်းဝယ်ပြောင်းစုဝင်ကြီးနဲ့မြန်မာနိုင်ငံဖိရဲ့တခွားမွေးစိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအသင်းဒီရပိုင်းတွင်တွေ့ဆုံခဲ့ပြီးတရားငါးမိုင်ကျ ွေစပြုထုတ်လုပ်တင်ဖို့ရောင်းချသူများအသင်းဥက္ကဋ္ဌဦးနိုင်ဝင်းကပြောပါရစေ
။တွက်လို့မနိုင်တော့ဘူးညစုံညုံမှုများလား။ခံမှန်းကြီးကိုပြောရမှာမနေဘူးဂရေနဲ့ချီစုံညုံမှာပဲလေ။အဲကျွန်တော်နှစ်ပေါင်း20ကြီးဖင်းသေးရောက်တာတခါမှမကြုံဘူးဒီကောင်ပဲကြုံတာ။ဟိုကောပြည့်စုံပြောနေတာတော့တောင်သူတွေပေါ့လေကိုယ်တက်ဆိုင်အပွဲတွေကိုဖုံးဆက်ပြီးမှလေဟိုတက်တဲ့မှာတက်ပြီးရောသွားဖို့ကောင်းတယ်ဟိုအတိဘလို့အတိမျိုးတက်တဲ့နေဆိုတာလေဒါပေမဲ့ဆိုးသေးပြီးမှသွားတာကောင်းတယ်ဟိုရောက်မှပယ်စီးများပြီးရောနေနာမှလည်းဆိုးရင်နဲ့လေအားကြောင့်ကိုယ်တက်ဆိုင်အပွဲတွေကိုဖုံးဆက်ပြီးမှအဘောတက်တဲ့နယ်လို့ဒါလေးတော့ကြံပြုတ်ကျင်ပါလားခင်ဗျာ
တရားငါးမိုင်နေဆက်ကုံသွေးရေးကိတ်ပိတ်ထားလို့ကုံကားအများအပြားပိတ်ဆို့မှုတွေရှိနေတယ်လို့တိနှံ့ရောင်းဝယ်တွေလဲဆိုင်းငံ့နေရမို့မုံရွာခရိုင်ဘူးတလင်ဘက်မှာဆိုရင်တောင်သူတွေကသူတို့တင်ပို့မဲ့ဖျဲနဲ့သခွားကိုအခမဲ့ပေးဝေလိုက်ရတဲ့အထိဖြစ်ခဲ့ပါဗါးမြမကုံသွေးတွေဘက်ကတော့ကျင်းစန်းကျော့ဂိတ်ကိုတရားဝင်ကုံသွေးစကန်တစ်ခုဖြစ်လာဖို့အပြင်တရုတ်မြမကုံသွေးမှာကုံသွေးမကြီးမျှတာတွေကိုလည်းဖြည့်လျှော့ပေးနိုင်ဖို့မျှော်လင့်နေကြပါဗါး
ကိုယ်စားထက်တင်ပြပို့ထားတာဖြစ်ပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာတင်ပြကြေညာကိုမဆုမြတ်မုံကကြီးညာပေးပါလိမ့်မယ်ရှင
်။အမေရိကန်မှာဆိုးရွားလုပ်ငန်းတော်တော်များများရပ်ဆိုင်ထားတာဒီကနေ့တင်းတင်းလာနေမှာ18ရက်ရှိပါပြီ။ရပ်ထားရတဲ့လုပ်ငန်းတွေပြန်လည်လည်ပတ်နိုင်အောင်ယာယီအသုံးစရိတ်ဥပဒေကြမ်းတွေကိုမဲခွဲအတည်ပြုနိုင်ဖို့အတွက်အောက်လွှတ်တော်ဒီမိုကရက်အမတ်တွေပြင်ဆင်နေပါတယ်။နိုင်ငံတွေကိုတရားမဝင်နိုင်ငံပြောင်းလာသူတွေဝင်မလာနိုင်အောင်လို့မက္ကဆီကိုနဲ့နယ်စပ်တစ်ချောက်တတိုင်းကဘို့အသုံးစရိတ်ဒေါ်လာ5ဘီလီယံမပေးရင်ယာယီအသုံးစရိတ်ကိုလက်မှတ်ထိုးအတည်ပြုမှာမဟုတ်ဘူးလို့သမ္မတထရမ့်ကတော့ပြောပါတယ်။သူတောင်းနေတဲ့တတိုင်းကစရိတ်လွှတ်တော်ကအတည်မပြုရင်တတိုင်းစောင့်နိုင်ဖို့အတွက်နိုင်ငံတော်အရေးပေါ်အခြေအနေကြေညာဖို့အထူးစဉ်းစားနေတယ်လို့လည်းသမ္မတကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဆီးရီးယားမှာ IS စစ်သွေးကြွတဲ့အပေါ်အမေရိကန်တပ်တွေနဲ့အတူတိုက်နေတဲ့ကတ်လူမျိုးတပ်တွေကိုတူရကီတပ်တွေဘက်ကမတိုက်ပါဘူးဆိုတဲ့အာမခံချက်ရအောင်ကြိုးစားတဲ့အနေနဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton ဟာတူရကီမှာသွားရောက်ဆွေးနွေးနေပါတယ်။ဆီးရီးယားကနေအမေရိကန်တပ်တွေပြန်ရောက်သိမ်းမဲ့ကိစ္စမှာအမေရိကန်တပ်တွေနဲ့ပူးပေါင်းတိုက်နေတဲ့ YPG ကတပ်ဖွဲ့တွေဘေးအန္တရာယ်ကင်းရေးကမဖြစ်မနေလိုအပ်တဲ့အခြေအနေတစ်ခုဖြစ်တယ်လို့ Mr. Bolton ကတူရကီကိုမသွားခင်တနင်္ဂနွေနေ့ကပဲပြောကြားခဲ့ပါတယ်။သွင်းကုန်ကအပြန်အလှန်ကောက်ခံရေးကိစ္စတင်းမာနေတဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားပြည်လည်မှုရအောင်လို့နှစ်နိုင်ငံကကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်တွေဘေကျင်းမြို့တော်မှာဒီကနေ့စတင်ဆွေးနွေးနေကြပါတယ်။နှစ်ရက်ကြာဆွေးနွေးပွဲကနေပြီးတော့ရလဒ်ကောင်းတွေထွက်လာမယ်လို့နှစ်ဖက်လုံးကအကောင်းအမြင်ပြောကြားခဲ့ကြပါတယ်။ဂါဘွန်နိုင်ငံမှာတင်းနှာနေအစောပိုင်းကအာနာသိမ့်ဖို့ကြိုးပမ်းတဲ့စစ်တပ်အရာရှိတွေကတယောက်ကလွဲပြီးတော့ဂျန်တဲ့သူအားလုံးကိုဖမ်းဆီးလိုက်တယ်လို့ဂါဘွန်အစိုးရပြောခွင့်ရသူကပြောကြားလိုက်ပါတယ်ရှင်။
တင်းနေတဲ့ဆက်ကိုမဆုမြတ်မုံကကြီးနာပေးကြတာပါ။ဒီနေ့တွေအတွက်စီစဉ်ထုတ်လို့ရမှုကတော့မဆုမုံဖြစ်ပြီးတော့အင်ဂျင်ချန်ကတော့နာရှန်ကာလီဖြစ်ပါတယ်။ကျမအီတန်စင်ပါရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်ဒီကိုတော့ည9:00နာရီအချိန်လိုင်းတိုမီတာ21.52တိုကနေတိုက်ဖန်ယူလာစနေပါတယ်။နားဆင်တဲ့သောတာရှင်အပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆောင်ပါအောင်ပဲရှင်။
This program has come to you from the Voice of America, Washington.
From Washington, this is VOA.